ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလနှစ်နှစ်ကြာစီးပွားရေးနယ်လန်တူနိုင်ဖို့လုပ်ငန်းတွေပြန်စနိုင်ဖို့အတွက်ရှေ့ပြောင်းလို့တမလိုအပ်ချက်တွေရှိနေတာကြောင့်တရားဝင်နှစ်နိုင်ငံသဘောတူမှုစာချုပ်လွှာ MOU စနစ်နဲ့မြန်မာလာအိုကမ္ဘောဒီးယားသုံးနိုင်ငံကအလုပ်သမားတွေကိုအမြန်ဆုံးခေါ်ယူတော့မှာပါအလုပ်သမားတွေကိုဒီဇင်ဘာလတည့်နေ့က2021ဒီဇင်ဘာလတည့်နေ့ရစပြီးတော့
ထိုင်းဆိုရကဒီဇင်ဘာလတည့်နေ့2021ဒီဇင်ဘာလတည့်နေ့ရစပြီးတော့မြန်မာလာအိုကမ္ဘောဒီးယားသုံးနိုင်ငံအမှုလုပ်သားတွေအထူးသဖြင့်ထိုင်းနိုင်ငံမှာဒုတ်ကန်ပူကြတဲ့ကျွမ်းကျင်လုပ်သားတွေကိုပြန်လည်ပြီးတော့ကြော်ပြန်ခေါ်ယူကြမှာဖြစ်တယ်အဲ့လိုခေါ်ယူတဲ့နေရာမှာမြန်မာနိုင်ငံကနေပြီးတော့ပနာမအားဖြင့်အလုပ်ကန်ချက်ပွဲအေဂျင်စီ၄ခုအရင်ဆုံးကနဦးပါဝင်မှာဖြစ်ပြီးတော့
နေပြီးတိုင်းဘက်ကကက်ဆိုင်ယာကုမ္ပဏီကနေကြက်ခံပေးရမှာဖြစ်ပါတယ်။ခေါ်ယူတဲ့ကုမ္ပဏီကကြက်ခံပေးရမှာဖြစ်တယ်။
ထိုင်းနိုင်ငံရဲ့ကိုဗစ်ကပ်ဘေးကာလမှာမြန်မာနိုင်ငံကိုပြန်သွားတဲ့အလို့သမား2သိန်းဝန်းကျင်ရှိပြီးဒီကာလအတွင်းမှာမြန်မာဘက်မှလည်းကိုဗစ်ကပ်ရောဂါတွေဖြစ်တာကြောင့်ထိုင်းဘက်ကနေဆက်တံတားတွေကိုပြန်ပိတ်ခဲ့ပြီးအလို့သမားတွေလည်းပြန်လာလို့မရတဲ့အခြေအနေတွေဖြစ်ခဲ့ပါတယ်။ဒီနောက်မှာတော့နှစ်နိုင်ငံသဘောတူညီချက် MOU နဲ့ခေါ်ယူဖို့လုပ်ခဲ့ပေမဲ့လုပ်ငန်းရှင်တွေဘက်ကကပ်ဘေးကာလကုန်ကျစရိတ်တွေကိုမတက်နိုင်တာတွေကြောင့်ကနေဆက်မှာကိုဗစ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ပါအလို့သမားတွေကိုခေါ်ယူဖို့ကြံ့ကြာနေခဲ့ပါတယ်အခုအခါမှာတော့ဒီဇင်ဘာလတရနေ့ကစလို့ MOU လို့သမားတွေခေါ်ယူရေးစတင်လက်ခံတော့မယ်ဆိုပြီးထိုင်းဆိုရကကြေညာခဲ့တာပါထိုင်းနိုင်ငံမှာလိုအပ်ချက်ရှိနေတဲ့လုပ်ငန်းဝင်တွေနဲ့ပတ်သက်လို့ဦးမိုးကျိုးကအခုလိုပြောပါတယ
်ဟုတ်အဓိကလိုအပ်ချက်ကတော့ဆက်ယုံလို့ရုပ်လုပ်ငန်းဝင်ရေနဲ့ပင်လေအစားအစာထုတ်လုပ်တဲ့လုပ်ငန်းဝင်နောက်ရေလုပ်ငန်းတင်္ဂါလီလိုက်တဲ့လုပ်ငန်းတွေပါမယ်ပြီးတော့ဆောက်လို့ရေလုပ်ငန်းငွေတွေပါမယ်ပြီးတော့လေယာစိုက်ပျိုးရေးလုပ်ငန်းငွေတွေပါမယ်ပြီးတော့အိမ်နှင်းမှုပေါ့စားတောက်ဆိုင်တွေမှာအိမ်ကူလုပ်မဲ့လူတွေဒီနိုင်ငံသားတွေအဲ့ခံရတဲ့ဇွဲတိုးလိုဟာမျိုးတွေနော်ထိုင်းနိုင်ငံတောင်ပိုင်းဖူကက်တို့ဘာလို့မှာတောင်ထိုင်းနိုင်ငံအလယ်ပိုင်းချွန်ဘူရီတို့ဘာလို့မှာဒီနိုင်ငံသားတွေအဲ့ခံတဲ့လုပ်ငန်းငွေအဲ့ဒါမျိုးတွေမှာလိုအပ်တဲ့စွမ်းကျင်လူသားတွေပြန်လည်ဖြစ်တင်းတာ
MOU နဲ့လာကြမယ်လူသမားတွေနဲ့ပတ်သက်လို့စောင့်ကြည့်ရေးစင်တာကိုဝင်ရမယ်ကုန်ကျစရိတ်ကိုတာဝန် UN အသိရှိတဲ့အလို့ရှင်တွေအနေနဲ့ချက်ချင်းခေါ်ယူနိုင်ကြောင်းနဲ့အလို့သမားတဦးကိုခေါ်ယူမဲ့ခက်မှန်းကြီးကုန်ကျစရိတ်ကတော့ထိုင်းဘတ်ငွေ 11,490 ကနေ 12,040 ထိရှိတယ်လို့လည်းဆိုပါရယ်ကာကွယ်ဆေးထိုးနှံထားခြင်းမရှိတဲ့လုပ်သားတွေအတွက်ထိုင်းလူသမားဝန်ကြီးဌာနကနေကာကွယ်ဆေးထိုးဖို့စီစဉ်ပေးမှာဖြစ်တယ်လို့စောင့်ကြည့်စင်တာဝင်နေတဲ့နောက်ဆုံးရက်မှာကာကွယ်ဆေးတစ်ကြိမ်စတင်ထိုးပေးမယ်လို့ဆိုပါရယ်ဒုတိယတစ်ကြိမ်ကိုတော့တက်ဆိုင်ရာခရိုင်ပြည်သူ့ကျန်းမာရေးဌာနကနေထိုးနှံပေးဖို့ညှိနှိုင်းပေးသွားမယ်လို့လည်းထိုင်းလူသမားဝန်ကြီးကပြောဆိုသွားပါရယ်ရှင်